မူကီတိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေဆိုရလက်ထက်မူကီတိုင်းတဲကရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကနေဒေသဖွံ့ဖြိုးရေးအတွက်ဆိုပြီးတော့ကောက်ယူထားတဲ့ကျပ်ငွေတန်း 9,000 ကျော်ပျောက်ဆုံးမှုမှာပြည်ထောင်စုချက်ခိုင်းရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့ပါဝင်ပတ်သက်မှုလုံးဝမရှိဘူးလို့ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။ဦးဖုံးမော်ရွှေဦးဆောင်နဲ့မကွေးတိုင်းအစိုးရဟောင်းအနေနဲ့ရန်ပုံငွေကျပ်တန်း 9,000 တဲကနေကျပ်တန်း 1,900 ကျော်ကိုပြည်ခိုင်ဖြိုးပါတီအတွက်သုံးစွဲခဲ့တာစစ်ဆေးတွေ့ရှိတယ်လို့လက်ရှိမကွေးတိုင်းဒေသကြီးအစိုးရဖွဲ့ကပြောဆိုထားပါတယ်။ဒီချိန်လေးနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းတင်ဆက်တော့မင်းမြင့်ခိုင်ကတင်ပြပို့ထားပါတယ်။
မကွေးတိုင်းဒေသကြီးဝင်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေကကျပ်တန်း 1,000 ကျော်ကိုပြည်ထောင်စုချန်ခိုင်းနဲ့ဖွံ့ဖြိုးရေးပါတီအတွက်သုံးစွဲခဲ့ရဆိုတာလုံးဝမဟုတ်ပဲဒီကိစ္စမှာပြည်ခိုင်ဖြိုးပါတီအနေနဲ့ပါဝင်ပတ်သက်မှုလုံးဝမရှိဘူးလို့ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလာမြင့်က VOA ကိုပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ဘာမှမပတ်သက်ဘူးကျွန်တော်တို့လုံးဝမတက်ဆိုင်ဘူးလို့ကျွန်တော်တို့ပြည်သူတွေကပြောရမှာမပြုလို့လေဆိုတဲ့အခါကျတော့ကျွန်တော်တို့ကအခုကဒီဟာတည်င်းနေထွက်လာမှပါတီအနေနဲ့ပြည်ရတာလေကျွန်တော်တို့ဌာနချုပ်အနေနဲ့ကလည်းပြည်ခံမျိုးပါတီအမှုဝင်မှာဥပုံမော်ရှိရနေတော့မှငွေသွင်းသွားပါတယ်ဘလောက်ထူသွားပါတယ်ပြီးသွားပါတယ်တန်းသွားပါတယ်ကျွန်တော်တို့ပါတီမှာစင်းစရာရတယ်လုံးဝမရှိဘူးကျွန်တော်တို့လည်းမသိခဲ့ဘူးအခုဒီတည်င်းနေမီဒီယာတွေမှာပါလာမှပဲကျွန်တော်တို့သိကြတယ်ကျွန်တော်တို့လုံးဝမသိထားတဲ့အခါကျွန်တော်တို့ဒီလိုမျိုးဆွဆွဲတာကိုကျွန်တော်တို့ကလုံးဝလက်မခံဘူးကျွန်တော်ငင်းပေတယ်အဲ့ဒီလိုဟိုပြည်ခံချုပ်တဲ့တုံးနေဆိုရင်ဟုတ်ပြီတိုင်းဝန်ကြီးချုပ်လုပ်ခဲ့တဲ့ပုဂ္ဂိုလ်ဒါမှတစ်ဆက်တည်းတိုင်းပါဝင်တိုင်းပါတီဥက္ကဋ္ဌလူ့ခွင့်ရေးပုဂ္ဂိုလ်ပြီးပြီးခိုင်ပြူအတွက်ပါတီလုပ်ခဲ့တယ်လေဥရနေညီမညီဆိုတော့လေဒါတက်ဆိုင်ရာပုဂ္ဂိုလ်နဲ့အဲ့ဒါလုံလောက်ဆောင်တဲ့သူတက်ဆိုင်ရှိသေးဖို့လိုတယ်လေသိကြတာတော့ပါတီဆန္ဒချုပ်နဲ့လုံးဝမပတ်သက်ဘူးဒီတိုင်းလို့ပါတီရံမွေးဖြစ်လည်းမပြီးခဲ့ဘူ
းပြီးခဲ့တဲ့အစိုးရလက်ထက်ရေနံလက်ရက်သွင်းလုပ်ငန်းရှင်တွေစီကကောက်ယူထားတဲ့ပြည်သူ့ဘဏ္ဍာငွေကျပ်တန်းထောင်ချီကိုဒေသဖွံ့ဖြိုးရေးအတွက်သုံးစွဲခဲ့ခြင်းမရှိတဲ့အပေါ်ပြန်လည်စစ်စစ်ဖို့ရှိမရှိဆိုတာနဲ့ပတ်သက်လို့မကွေးတိုင်းပွင့်ဖြူမြို့နယ်ပြည်သူ့လွတ်တော်အမတ်ကလွတ်တော်မှာမေးမြန်းခဲ့ရတာကနေအခုလိုစုံစမ်းစစ်ဆေးမှုတွေပေါ်ပေါက်လာတာပါ။တိုင်းအစိုးရဘတ်ဂျက်ကျပ်တန်း 2,800 ပျောက်ဆုံးနေတာကိုအခုနှစ်ဇန်နဝါရီလကစတင်ပြီးပြည်ထောင်စုအဆင့်စုံစမ်းမှုအနေနဲ့အထူးစုံစမ်းစစ်ဆေးရေးအဖွဲ့စသုံးလုံးကစစ်ဆေးခဲ့ချိန်မှာကျပ်တန်း 9,000 ကျော်အထိပျောက်ဆုံးနေကြောင်းစစ်ဆေးတွေ့ရှိခဲ့တာလည်းဖြစ်ပါတယ်။စသုံးလုံးရဲ့အစီရင်ခံစာထဲမှာတော့ဥဖုံးမော်ရွှေဦးဆောင်နဲ့ပြီးခဲ့တဲ့မကွေးတိုင်းအစိုးရဟောင်းဟာရန်ပုံငွေကျပ်တန်း 9,000 ကျော်တဲ့ကဒေသဖွံ့ဖြိုးရေးအတွက်ကျပ်တန်း 4,000 ကျော်ရွှေဒုက္ခအသေးစားချင်းငွေလုပ်ငန်းအတွက်တန်း 1,000 ကျော်ပြည်ခိုင်ဖြိုးပါတီအတွက်ကျပ်တန်း 1,900 အတီးတီးသုံးစွဲခဲ့တယ်လို့ဖော်ပြထားပါတယ်။ဒီကိစ္စအပေါ်မကွေးတိုင်းဒေသကြီးအစိုးရတဲ့အနေနဲ့ဥပဒေကြောင်းအရမမှန်ကန်ကန်ဆောင်ရွက်ပေးဖို့လိုပြီးမကွေးတိုင်းဝန်ကြီးချုပ်ဟောင်းဥဖုံးမော်ရွှေဟာအမှန်တကယ်ဥပဒေချိုးဖောက်ခဲ့တယ်ဆိုရင်အရေးယူခံရမှာဖြစ်တယ်လို့အကြတိတရားလိုက်စားခဲ့ကြောင်းစစ်ဆေးပေါ်ပေါရင်ပြည်ခိုင်ရှိုးပါတီရဲ့စည်းမျဉ်းအရအရေးယူမှုတွေလှုံ့ဆော်သွားမှာဖြစ်တယ်လို့ဒေါက်တာနန္ဒာလာမြင့်ကပြောပါတယ
်။ UNDP ကဒီလိုမျိုးဖြစ်ပြီးအဲ့ဒါအနေနဲ့ဒီလိုမျိုးဖြစ်ပြီးလူတွေဖြစ်ပြီးနိုင်ငံသားတိုင်းဟာဥပဒေနဲ့မညီညွတ်ဘူးဥပဒေအရအရေးယူဆောင်ဖို့ကိစ္စပေါ်လာအားလုံးကညီညွတ်ကြမှာဖြစ်ပါတယ်။ဆိုတဲ့အခါကျတော့ဥပဒေပေါ်ရှိတာအတူတဝန်ထမ်းဆောင်ခဲ့တယ်မှာဒါအကြတိတရားလိုက်စားတယ်လို့ဟဲ့လားဒါကိုအလွယ်ဆုံးသတ်လုပ်တယ်လို့စစ်စစ်ပေါ်ပေါ်လို့ဥပဒေရအရေးယူခံရင်လေအဲ့လိုအရေးယူခံရတယ်ဆိုလို့ရှိရင်ဒါပါတီကအရေးယူခံမှုကြီးမှာပါဥပုံမော်ရွှေမှာမဟုတ်ကျွန်တော်တို့ပါတီနဲ့ကဘယ်သူပဲဖြစ်ဖြစ်ဥပဒေနဲ့မညီဘူးအလားကိုဒီလိုအလွယ်သုံးစားမှုပုံစံမျိုးဆောင်ရွက်တယ်ဆိုလို့ရှိရင်ဒီလိုမျိုးဆိုကျွန်တော်တို့အရေးယူဆောင်ရတာမှာပ
ါပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မကွေးတိုင်းဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့ဥပုံမော်ရွှေဟာသဘောထားတင်းမာသူဖြစ်တယ်လို့သတ်မှတ်ခံရသူတူဦးဖြစ်ပြီးစစ်အစိုးရလက်ထက်တုန်းကမကွေးတိုင်းအေဂျင့်တာယာကြီးနဲ့ဖွံ့ဖြိုးရေးကောင်စီမှာပါဝင်ခဲ့သူပါသူဟာမကွေးတိုင်းဝန်ကြီးချုပ်ဖြစ်ချိန်တုန်းကပြည်ခိုင်ဖြိုးပါတီရဲ့မကွေးတိုင်းဒေသကြီးဥက္ကဋ္ဌဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်ရှင်